ရှမ်းပြည်နယ်မြပိုင်းကုတ်ခိုင်မြို့နယ်တွေကချေးရွာတရာမှာရွှေတူးဖော်ရာကိုဒေသခံရွာသားတွေကပဝန်းကျင်ပျက်စီးမှာဆိုရင်ပြီးသွားရောက်ကန့်ကွက်ရာကနေအချင်းများကြပြီးတဲ့နောက်ဒီ MNDA ကုတ်ကန့်တပ်ကပစ်ခတ်လိုက်တာကြောင့်အနည်းဆုံးအရက်သား6ဦးသေဆုံးခဲ့ပါတယ်ဒီသေဆုံးသွားသူတွေမှာ KIO ကချင်လွတ်လပ်ရေးအဖွဲ့ကခွင့်နယ်ပြန်သွားသူတယောက်ပါတယ်လို့ဒေသတံခါးတွေကပြောတာပြင်ပုံမှုကြီးနော်ဘူးကလည်းအတည်ပြုပါတယ်ဖီယိုကိုသူကအတည်ပြုပေးပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
တစ်တဲ့တစ်ဆကုံစစ်စင်မှာကုကန်တက် MNDA ကထိန်းချုပ်ခဲ့တဲ့ကုခိုင်မြို့နယ်မုံစီကျေးရွာအုပ်စုကပြင်းခန့်ကျေးရွာမှာပြစ်ခတ်မှုဖြစ်ခဲ့တာပါ။ကချင်လူမျိုးတွေပါဝင်ဒေသခံတွေအားထားနေရတဲ့ရေရင်းမြစ်စတဲ့နေရာမှာတရုတ်တွေရွှေတူးတဲ့အပေါ်ကချင်တွေကန့်ကွက်ရာကကုကန် MNDA တပ်ကပြစ်ခတ်လို့6ဦးသေဆုံးခဲ့ပါတယ်။မတ်လ5ရက်ဗုဒ္ဓဟူးနေ့နေ့ကင်း2နာရီလောက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေကိုကုခိုင်မြို့နယ်ဒေသခံတဦးကဖီယိုကိုခုလိုပြောပါရတယ်
။အုပ်စုမှာကဒီကရေထုံးခွန်ပေါ်ရေရင်းမြစ်စတဲ့နေရာပေါ့။ပေါင်းနေတယ်ဒီတော့ဘာအကူအတက်ပြရလဲဒီတော့ကဒီပြကြတော့ကျွန်တော်ဒီစကင်ရပါတော့ဟာဒီတော့မလုပ်လို့ပဲညာမြင်ရတယ်လားပြစ်စီတော့ဘာသာကားလားကျွန်တော်ဒီလိုဒီကကမ်းမကမ်းတော့စမ်းစမ်းလာကြစကင်ဒီကကလည်းရတော့ပြန်ရုပ်တော့တယ်လားတန်းတော့ပြန်ရရရောက်တာရောက်တာဒီတော့ပြုတ်တယ်ဒီနည်းနည်းပေါင်းရနေတယ်ဒီလိုဒီဘုန်းနဲ့ကလည်းရှင်ဒီနေ့ပြုတ်ပြရမျိုးကိုကန်တော့တိုင်းတာကိုကန်တော့ဟောအရောက်တော့ပါ
ဒါရသူ6ဦးထပ်မနေလဲရှိခဲ့ပါလေတည်ဆုံးမှုဒါရမှုအတွက်ဖြစ်ရှင်းပေးဖို့မုံစီမှာရှိတဲ့ MND ရုံးရှိမှာဒေသခံတွေတွားရောက်တောင်းဆိုခဲ့ကြပါလေတည်ဆုံးသူ6ဦးမှာ KIA တပ်ဖွဲ့ဝင်2ဦးပါတယ်လို့ပြည်တွင်းမီဒီယာတွေမှာဖော်ပြကြပါလေကချင်လူမျိုးရေးတပ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ခွင့်ပြန်နေတဲ့ KIO အဖွဲ့ဝင်2ဦးအရဲဝတ်နဲ့အခင်းဖြစ်ပွားနေရမှာပါဝင်ခဲ့ပြီးတော့တည်ဆုံးခဲ့တယ်လို့ပြောပါလေမုံစီဒေသမှာအရင်ကတည်းက MNDA တပ်ဖွဲ့ကရွှေတူးဖော်လာရှိနေပြီးတော့ရေထွက်နေရာမှာမတူးဖော်ဖို့ဒေသခံတွေကကန့်ကွက်ခဲ့တာရှိကြောင်းနဲ့အခုချိန်မှာလည်းအရင်3ရက်လောက်ကတည်းကမတူးဖော်ဖို့ဆွေးနွေးတာတွေရှိခဲ့ကြောင်းပြောပါတယ်။လက်ရှိအခြေအနေကိုဘုံကြီးနော်ဘူးကအခုလိုပြောပြပါတယ်
။ဒါပေမဲ့သူတို့ကတော့ဆက်ပြီးမှရွှေတူးဖော်တဲ့ကဒါကြောင့်ပီတိုလူထုတွေကတော့ယနေ့ရက်ဖတ်တော့ပေါ့နော်ဒီလိုတို့အလုံးဝိုင်းလာပြီးမှပြောတယ်တဲ့အဲ့ဒီချိန်မှာ MNDA အစ်တားတယောက်ကတော့တနတ်တေမောင်းတင်မြတ်ဆီးလျှောက်တယ်လို့ပြောတယ်။အဲ့ဒါကိုပြည်သူတို့ကတော့အဲ့လိုမလုပ်ဖို့ကိစ္စနဲ့ပြန်ပြီးမှပြောတယ်။တနတ်တေဝိုင်းပြီးမှလုတာပေါ့အခြေတင်ဒီအရင်အခုံတွေဖြစ်တယ်တဲ့။ဒါပေမဲ့အဲ့ဒီကိစ္စကိုအဲ့ဒီနေရာမှာတော့ပြေလည်သွားတယ်လို့ပြောတယ်။ဆိုတော့ပြည်သူလူထုတွေလည်းဒီကြံဒီမှာအဲ့ဒီလမ်းမှာပဲဟို MNDA ရေဒီကတော့အဲ့မှာစောင့်နေဒီမှာတနတ်နဲ့ကြည့်တယ်တဲ့ဒီလူလူတို့ဒီ6ဦးကတော့အဲ့ဒါပွင့်ချင်းကြီးတွေတော့ဒီမှာ6ဦးတန်ရရတယ်လို့ကျွန်တော်တို့ကုန်စားထားတာအဲ့လိုရှိပါတယ်ခင်ဗျာ
ကချင်နဲ့ကိုကန်တက်ပြဿနာဖြစ်တာမဟုတ်ပဲပြည်သူနဲ့ဖြစ်တဲ့ပြဿနာလို့ကချင်တက် KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်လောလောဆယ်မှာတော့ဒေသခံလူလူတွေနဲ့ MNDA လူကြီးတွေညှိနှိုင်းနေကြတယ်လို့ပြောပါတယ်
ဒီလိုလို့သူကတော့အဲ့ဒီ MNDA ရဲ့လူကြီးနေတဲ့အသိဆုံးဆွေးနွေးဖို့ညှိနှိုင်းနေတယ်တဲ့ဒါပေမဲ့အဲ့ဒီအဖေကတော့မဆုံးဖြတ်ချက်တွေသဘောတူညီချက်တွေဘယ်လိုရလာတယ်လဲအဲ့ဒီအပိုင်းကတော့မချားရသေးပါဘူးဟိုလို့လို့ဆယ်ပထမအဦးဆုံးကတော့ဒီလိုလူသူနဲ့ဖြစ်ဆက်ပြဿနာဆိုတော့ဒီလိုလူသူနဲ့ညှိနှိုင်းအဖြေချတဲ့အဖြစ်မဖြစ်ပါလားခင်ဗျာ
အမန်ဒီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတုံတရာထုတ်ပြန်တာမရှိသေးပါဘူးအခင်းဖြစ်ပေါ်ရာမုံစီဒေသဟာအရင်ကကချင်ဒူဝါတွေအုပ်ချုပ်ခဲ့ပြီးတော့အခုခါမှာကချင်တရုတ်နဲ့ရှမ်းလူမျိုးတွေနေထိုင်နေကြတာလည်းဖြစ်ပါတယ်တစ်ဆင်းတစ်ဆက်ကုန်စစ်စင်ကာလအတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ကုတ်ခိုင်မြို့ကိုဂျန်နရီတန်တက်နတ်ဖက်ကာကို KIA နဲ့တမူးညဲမုံစီဒေသကို MNDA တို့ကတည်ယူခဲ့ပါတယ်အဲဒီနောက်နေမီစိုးမှုမှုနဲ့ပတ်သက်ပြီးတော့ဒေသအတွင်းမှာလက်နက်ကင်အဖွဲ့ချင်းချင်းကြားမှာရောလနကန်ဖွဲ့နဲ့ဒေသခံတွေကြားမှာပါအချင်းများမှုတွေမကြာခဏဖြစ်ခဲ့ပါလေ။အရင်ဖြစ်ပွားခဲ့တဲ့အချင်းများမှုတွေမှာတော့လက်နက်နဲ့ဖြည့်ရှင်းတာမဟုတ်ပဲခုတစ်ချိန်ကတော့လူသေဆုံးတဲ့အထိဖြစ်ခဲ့တာပါ။တိုက်ပွဲသတင်းပတ်ဆက်ရရင်တော့ကချင်ပြည်နယ်ဖားကန့်ဒေသမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဒေသခံကပြောပါလေ
။မနေ့ကခုနကကျွန်တော်မှဒီတမဟာကိုဘဘုံကျဲရတယ်တဲ့။ဒီမနေ့လည်းအဲတမဟာနဲ့ရင်းဆက်လေးတိုက်ရင်းဆက်လေးတွေကပေါ့တနိုင်းရှိမှာပဲကိုလေ။လေနဲ့ပုံကျဲသွားတာရှိတယ်။ပြောရရင်ဒီညနေ 2:50 မှာလေအဲချက်ဖိုက်တာလေစင်ရအနံ့ပါတော့ပုံကျဲသွားတယ်။ပုံလေးတုံးကျဲသွားတယ်ဆိုတဲ့
အထူးခချင်းဒီကိုတော့မသိရသေးကြောင်ပြောရတယ်။ဒီနေ့ဒီလေဗမော်မြို့စကခ21မှာ ဒီကောင်စီနဲ့ KIA ဘူးပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ခုဆိုရင်ဗမာမျိုးတိုက်ပွဲဟာ3လကျော်ကြာမြင့်လာပြီဖြစ်ပါတယ်ခင်ဗျာ။